မြန်မာနိုင်ငံကတဘာဝတင်ဇာတာဒုဖို့ရေလုပ်ငန်းတွေကိုအမှန်တကယ်ထိန်းချုပ်ကြိုးကင်နေကြသူတွေအကျိုးမြတ်ရရှိပဆိုင်မှုဆိုင်ရာအချက်အလက်တွေကိုပထမဆုံးအချိန်လေ့လာတင်ပြထားတဲ့နိုင်ငံအတွက်အလွန်လဲအရေးကြီးတဲ့စစ်တမ်းတစ်စောင်ငွေကြေးကပေါ်ထွက်လာခဲ့ပါတယ်။လန်ဒန်နဲ့ဝါရှင်တန်ဒီစီအခြေစိုက် Global Witness လို့ခေါ်တဲ့ပြည်ပခန့်အချင်းပြတ်ခြားစားမှုတဘာဝပတ်ဝန်းကျင်အလွဲသုံးစားပြမှုတွေကိုစုံစမ်းဖော်ထုတ်တင်ပြနေတဲ့အဖွဲ့ကဇူလိုင်လ22ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တာပါ။ပြည်ပခန့်ရဲ့ပြည်ထောင်စုပြည့်နှက်နေတဲ့တဘာဝတရားစင်တာဒုဖို့ထုတ်လို့ရေကဏ္ဍတွေမှာတာဝန်ယူမှုတာဝန်ခံမှုပိုပြီးအကောင့်လာအောင်ရည်ရွယ်ပြီးအရေးပါတဲ့ခြေလှမ်းတစ်ရပ်ကိုမြန်မာအစိုးရကစတင်ခဲ့ပါတယ်တဲ့။အဲ့ဒါကတော့မြန်မာနိုင်ငံမှာမှတ်ပုံတင်ထားတဲ့တရားစင်တာထုတ်ယူရေးလုပ်ငန်းတွေရဲ့အကျိုးအမြတ်ရရှိပန်ဆိုင်မှုဆိုင်ရာသတင်းအချက်အလက်တွေကိုနိုင်ငံကလို့ခေါ်ကြတဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနက2019ဒီဇင်ဘာလ18ရက်နေ့မှာစတင်ထုတ်ပြန်လိုက်တာပါ။အကျိုးအမြတ်ရရှိပန်ဆိုင်မှုဆိုတာတရားဝင်ရည်နေတဲ့အဖွဲ့အစည်းတစ်ခုရဲ့ဝင်ငွေနဲ့ပန်ဆိုင်မှုတွေအပေါ်လူစုတရားဝေစုပန်ဆိုင်ခွင့်အဖွဲ့ရဲ့လုပ်ငန်းတွေအပေါ်ညွှန်ကြားခွင့်ထိန်းချုပ်ခွင့်တွေဖြစ်ပါတယ်။အဲ့ဒီအချက်အလက်တွေဟာအခရီးလိုက်စားမှုအခွန်တိမ်းရှောင်မှုနဲ့အကျိုးစီးပွားဆိုင်ရာပဋိပက္ခတွေကိုကောက်ွက်ဖြည့်ရှင်းတဲ့နေရာမှာအဓိကကျတဲ့နေရာမှာရှိနေတာပါလေ။ဒါအပြင်နိုင်ငံရေးနဲ့ဆက်စပ်ပတ်သက်နေတဲ့လုပ်ငန်းရှင်တွေအနေနဲ့မိသားစုဝင်တွေမိတ်ဆွေချင်းခြားတွေနဲ့တခြားလူဖော်ကိုင်မဲ့တွေကိုလုပ်ငန်းပိုင်ရှင်အဖြစ်အမိခံစီခြင်းအဖြစ်လုပ်ငန်းကငွေကြေးအမြတ်ဆုံးတွေကိုဖုံးကွယ်နိုင်ပါတယ်တဲ့။အလားတူကချင်ပြည်နယ်ကကျောက်စိမ့်ထုတ်ဖို့ရည်လုပ်ငန်းတွေမှာပိုင်ဆိုင်သူအစ်စ်တွေကိုဖုံးကွယ်ထားတဲ့ကုမ္ပဏီတွေကအဓိကအခန်းကနေကာလကြာရှည်ကြီးစိုးနေပြီးတော့ကျောက်စိမ့်လုပ်ငန်းကရတဲ့အမြတ်ဆုံးတွေကပြည်နယ်အတွင်းကစည်ရေးပဋိပက္ခတွေကိုဆက်လက်ပြီးတော့တုံ့ဝါပေးနေပါတယ်။ကချင်ပြည်နယ်မှာ2011ခုနှစ်ကအမြင့်ဆုံးဝင်ငွေဖြစ်ကျောက်စိမ့်လုပ်ငန်းကဏ္ဍကနေအမေရိကန်ဒေါ်လာဘီလီယံ30ကျော်လောက်ရရှိခဲ့ပြီး2019ခုနှစ်လစ်လာချက်တရအရနှစ်စဉ်ကျောက်စိမ့်ဝင်ငွေဟာအမေရိကန်ဒေါ်လာ2ဘီလီယံနဲ့15ဘီလီယံကျားမှာရှိတဲ့အကြောင်းခန့်မှန်းထားပါတယ်။ဒါပေမဲ့ဖက်ကန်လိုဒေသတွေကပြည်သူတွေမှာတော့ဆင်းရဲမြဲဆင်းရဲနေကြရပြီးအထင်ကုတ်မရှိကျောက်စိမ့်ထူဖော်တာကနေပေါ်ပေါက်လာတဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာစိုးပွားလာတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်နေရတဲ့အပြင်လက်နက်ကင်အဖွဲ့တွေရဲ့ပြည်ပခန့်တွေကျားမှာမြေစာပင်တပွဲဖြစ်နေကြပါတယ်။ဇူလိုင်လ2ရက်နေ့ကဖက်ကန်မှာဖြစ်ပွားခဲ့တဲ့မြေပြိုမှုအတွင်းကျောက်စိမ့်အလွတ်ထူဖော်သူရေမစေးသမား200ကျော်အရှင်လက်လက်မြေစာပုံပြပြီးတော့တည်ဆုံးခဲ့ကြရပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေဇိုးတွေကနေအကျိုးမြတ်ရရှိနေတဲ့ကုမ္ပဏီတွေရဲ့ပန်ရှင်အစစ်အမှန်ကိုတော့တရားဝင်ထုတ်ဖော်ပြောဆိုသူမရှိဘူးလို့စတန်းကဖော်ပြပါတယ်။အလားတူနိုင်ငံရေးအရာဥစားတိကမှရှိတဲ့သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကလည်းအလွန်ပဲအားနည်းလှပါတယ်တဲ့။သူတို့ရဲ့ဥစားလွှမ်းမိုးမှုနဲ့ယာဒုဌာနရတာကြောင့်လုပ်ပိုင်ခွင့်ကိုအလွဲသုံးစားပြုပြီးအခရီးလိုက်စားမှုဖြစ်နေကြီးမြင့်မားနေတယ်လို့လည်းဆိုပါတယ်။တချို့လုပ်ငန်းကဏ္ဍတွေမှာနိုင်ငံရေးအရာဥစားတိကမှရှိသူတွေနဲ့အဆက်အသွယ်ရှိရေးကိုစံနှုန်းသတ်မှတ်ချက်တရအဖြစ်ရှုမြင်ထားကြကြောင်း Global Witness ရဲ့စာတမ်းကဖော်ပြထားပါတယ်။ဇူလိုင်လ23ရက်ဘန်ကောက်ပို့သတင်းစာမှာတော့သတင်းစာဆရာလေဒီဂျေကင်ရဲ့မြန်မာနိုဝင်ဘာ10ရက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။လက်ရှိအာဏာရပါတီ NLD အနေနဲ့ရွေးကောက်ပွဲပြင်ဆင်မှုနောက်ဆုံးပိုင်းအဆင့်တွေကိုရောက်ရှိနေပြီဖြစ်ပြီးကမ္ဘာကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုကဘေးကာလအတွင်းကျင်းပရမှာလည်းဖြစ်ပါတယ်။ဒါကြောင့်ကိုဗစ်ရွေးကောက်ပွဲလို့ဆောင်းပါးရှင်ကအမည်တက်လိုက်ပါတယ်။ကိုဗစ်ကူးစက်မှုနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ရဲ့ကာကွယ်ဆိုင်ရာဆောင်ရွက်ချက်တွေ Facebook လူမှုကွန်ရက်ကိုအကျိုးရှိရှိအသုံးပြုသွားခဲ့ပုံတွေဟာအတိအမှတ်ပြုစရာဖြစ်ခဲ့တယ်လို့ပြောဆိုတာတွေအခုဆိုရင်မြန်မာကောင်းဆောင်နိုင်ငံတော်အတိုင်းပိုင်ခံပုဂ္ဂိုလ်ရဲ့ဦးဆောင်မှုအကြောသားအစိုးရရဲ့ထိရောက်မှုတွေကိုပြသဖို့ကိုဖစ်ကလမ်းခင်ပေးလိုက်ပြီလို့အသိအမှတ်ပြုတာတွေလည်းရှိနေတဲ့အကြောင်းဆောင်းမမှာဖော်ပြပါတယ်မြန်မာအနေနဲ့နိုင်ငံရေးချင်းချက်မှုလမ်းကြောင်းမှာဘလောက်အတိုင်းအတာထိရောက်နေပြီလဲဆိုတာကိုတိုင်းတာနိုင်တဲ့အချက်လည်းဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအတွက်အခုတစ်ချိန်အကြီးဆုံးရင်ဆိုင်ရမယ့်အနေရကတော့မဲပေးဖို့စိတ်ပါမဝင်စားသူတွေများပြားလာမဲ့ကိစ္စပဲဖြစ်တယ်လို့ပါတီလူကြီးပိုင်းကစိုးရိမ်နေကြပါတယ်တဲ့ပါတီထောက်ခံတဲ့သူတွေကိုမဲထွက်ပေးလာအောင်ကြိုးပမ်းရမယ်လို့ NLD လွှတ်တော်အမတ်တဦးကပြောပါတယ်။ NLD အနေနဲ့ရွေးကောက်ပွဲမှာနေရာ90%ရမှအစိုးရဖွဲ့နိုင်မှာဖြစ်ကြောင်းလေဒီချေကင်းရဲ့ဆုံးမကဖော်ပြပါတယ်ခင်ဗျာ။